York မြို့ Manhattan တောင်ပိုင်းမှာအင်္ဂါနေ့ကလူရှိဦးတေဆုံးခဲ့ပြီးအနည်းဆုံးတရာစင်ထက်မနည်းဒဏ်ရာတွေရရှိခဲ့တဲ့အငှားယင်ထရက်ကားနဲ့ဝင်တိုက်ခဲ့မှုအတွက်စေဖူလိုဆပ်ဖူဖ်ကို အကျန်းဖက်မှုနဲ့တောင်ပိုင်းခရိုင်ရုံးရဲ့အစိုးရရှေ့နေကဗုဒ္ဓဘုနေ့မှာဆွဲချက်တင်လိုက်ပါပြီ။ဒီဖြစ်ရက်နဲ့ပတ်သက်လို့နယူးယောက်အာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာဒါဟာ IS
အကျန်းဖက်မှုနဲ့တရားစွဲဆိုလိုက်တာပါ။NYPD New York ရဲတပ်ဖွဲ့ကဒုတိယရင်းမြစ်ကြီးဂျွန်မီလာကတိုက်ခိုက်မှုမှာတန်ဖျက်ရှိသူဆေဖူလိုဆိုက်ပော့ဖ်ဟာ IS
အကျန်းဖက်ဖွဲ့ခိုင်းတဲ့အတိုင်းလုံဆောင်ခဲ့ပုံရတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။Based on the investigation overnight, it appears that Mr. Saipov had been planning this for a number of weeks. He did this in the name of ISIS, and along with the other items
recovered at the scene.
အခင်းဖြစ်ပေါ်ရာနေရာမှာဗိုလ်တပ်နေအထိမှုကင်းဆေးပညာဆိုင်ရာရဲဖွဲ့ရဲ့အလုပ်လုပ်နေကြဆဲပါဆဗင်းသွားလမ်းပေါ်မှာရှိတဲ့ဆဗင်းစီသူတွေလမ်းသွားလမ်းလာတွေပြန်ကြောင်းကားတစ်စီးကိုပါဝင်ပြီးတိုက်ပစ်ခဲ့တဲ့ပစ်ကပ်ထရက်ကားကိုဆက်ဆေးနေကြတာဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်ရှေ့ရောက်တေဆုံးပြီးလူပေါင်း20ဒဏ်ရာရခဲ့တယ်လို့နယူးယောက်မီတာတပ်ဖွဲ့ကော်မရ scene. We transported 14 victims to three hospitals. Two of those victims were pronounced. So the total number of deaths were 8. Six of those.
When they got attacked, they can't even move. They still don't have to necessarily worry. 6 ယောက်ကနေရာမှာတည်ဆုံးခဲ့ပါတယ်။ကျန်တဲ့16ယောက်ကိုဆေးရုံ3ရုံကိုပို့ပေးခဲ့ရမှာ2ယောက်ထပ်ပြီးတော့တည်ဆုံးသွားပါတယ်။အဲဒါကြောင့်တည်ဆုံးသူစုစုပေါင်းက10ယောက်ပါ။အဲဒီမှာအမေရိကန်2ယောက်နဲ့နိုင်ငံသား6ယောက်ပါဝင်ပြီးအာဂျင်တီးနားက9ယောက်နဲ့ဂျာမနီက10ယောက်ပါပါတယ်။ကျန်တဲ့12ယောက်ထဲကတုံးယောက်ကတော့ဆေးရုံကဆင်းသွားပါပြီ။ဆေးရုံမှာရှိနေသေးတဲ့9ယောက်ထဲမှာ4ယောက်ကတရ ေဆုံးပြီးတော့အများပြားဒဏ်ရာရစေတဲ့ဆိုးဝါးကြမ်းကြုတ်တဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်
။အာဂျင်တီးနားကတေဆုံးသွားသူ၅ဦးဟာကလေးဘဝတွေကတိတ်ရင်းနေကြတဲ့တငယ်ချင်းတွေဖြစ်ပြီးအလောက်ကအခြေကျဖြစ်ချိန်မှာနယူးယောက်မှာပြန်ဆောင်ကြရင်အတူတကွတေဆုံးသွားတာဖြစ်ပါတယ်။နယူးယောက်မြို့တော်ဝန်ဘယ်လ်ဒီဘလာစီယိုကတော့ဒီတိုက်ခိုက်မှုဟာလူတွေစိတ်သက်ပြက်ပြားပြီးထွက်ပြေးအောင်ကြိုးစားချက်တည်ရမှုဒါဟာအကျန်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ပြောကြခဲ့တယ်လို့အခုတွက်ထားတယ်လို့ဖြစ်မလာတဲ့အတွက်တိုက်ခိုက်မှုဟာမအောင်မြင်ဘူးလို့ပြောပါတယ်
။ We will not be cowed. We will not be thrown off by anything.And this cowardly act targeting the most innocent people in the middle of the most
ကျွန်တော်တို့ကြောက်အောင်မလုပ်နိုင်တယ်လို့ထိတ်လန့်အောင်လည်းဘယ်နည်းနဲ့မှမလုပ်နိုင်ပါဘူးအခုလောက်ရကနေတူတူဝါလှုပ်ရှားမှုတွေမလုပ်နိုင်ဘူးလို့ထင်လာအောင်အပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားလုခရတဲ့သရေဘောကြောင့်လည်းလောက်ရဖြစ်ပါတယ
်ဟုတ်ပါတယ်နယူးယောက်မြို့သားတွေဟာဗုဒ္ဓဘူးနေမှာပဲလုပ်ငန်းခွင်ပြန်ဝင်ကြတယ်လို့ပုံမှန်လှုပ်ရှားနေကြတာပါတစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအခုတိုက်ခိုက်မှုတွေအပြစ်တင်ရှုံချလိုက်ပြီးအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနရဲ့ဗီဇာကန်ဆယ်မဲ့ဖောက်တဲ့အစီအစဉ်အဆုံးသတ်အောင်လုပ်မယ်လို့ကြေငြာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့သူတွေဟာနိုင်ငံတိုးတက်အောင်လုပ်မယ်သူတွေအန္တရာယ်ကင်းအောင်စောင့်ရှောက်မဲ့သူတွေဖြစ်ဖို့လိုလားတယ်လို့ပြောပါတယ်။ကန်ဆယ်မဲ့ပောက်လို့ရောက်လာတဲ့လူတွေဟာဆိုးတဲ့သူတွေဖြစ်နေရင်အကျိုးမရှိဘူးလို့ပြောပါတယ်။အခုတိုက်ခိုက်မှုကျူးလွန်တယ်လို့တန်မြတ်ရှိသူအသက်29နှစ်အရွယ်စိုက်ပော့ဖာ2010မှာဗီဇာကန်ဆယ်မဲ့ပေါက်လို့ဥစ်ဆိုင်နိုင်ငံကနေပြောင်းရွှေ့အခြေချလာသူဖြစ်ပါတယ်။သူဟာအိုဟိုင်ယို၊ဖလော်ရီဒါနဲ့နယူးဂျာစီပြည်နယ်တွေမှာနေထိုင်ခဲ့သူပါ။2010အမေရိကန်ကိုရောက်လာချိန်မှာအိုဟိုင်ယိုပြည်နယ်ဆင်ဆင်နတီမှာဖားကင်ဖြစ်သူရဲ့မိတ်ဆွေမိသားစုနဲ့အတူနေထိုင်ခဲ့ပြီး CF Models and Company အမည်နဲ့စီးပွားရေးလုပ်ခဲ့ကြောင်းပြည်နယ်မှတ်တမ်းမှာတွေ့ရတယ်လို့အဲ့ဒီကနေ Florida ပြည်နယ်တမ်ပါမှာတွားရောက်နေထိုင်ခဲ့ပြီးအခု New Jersey ပြည်နယ် ပက်တဆန်ရက်မှာနေထိုင်သူဖြစ်ပါတယ်။